မြန်မာနိုင်ငံအတွင်းကြမ်းဖက်မှုတွေကိုရှော့ချပြီးတော့နိုင်ငံတကာလူ့ခွင့်ရေးနဲ့လူသားချင်းစာနာမှုဥပဒေတွေကိုလေးစားလိုက်နာကြဖို့အမေရိကန်ပြည်သူ့အပါအဝင်နိုင်ငံတော်များများကမြန်မာစစ်ကောင်စီနဲ့မြန်မာနိုင်ငံထဲမှာရှိတဲ့လက်နက်ကိုင်အဖွဲ့အားလုံးကိုတိုက်တွန်းတောင်းဆိုပါတယ်။အမျိုးသမီးကလေးငယ်လူမျိုးစုလူနည်းစုအတိုင်းအဝန်းတွေအပါအဝင်လူစုအားလုံးလိုအပ်နေတဲ့အသက်ကယ်အကူအညီတွေရနိုင်ဖို့အတွက်လူသားချင်းစာနာကူညီမှုတွေအနှောက်အယှက်မရှိဘဲလုံလုံခြုံခြုံပေးနိုင်ဖို့အတွက်လည်းတိုက်တွန်းတောင်းဆိုထားပါတယ်။အထူးသဖြင့်တော့မြမအချက်တဲကိုနိုင်ငံရေးအရဖြည့်ရှင်းတဲ့နေရာမှာရွန်ဂျာရီရင်ဆိုင်နေရတဲ့ခွဲခြားဆက်ဆံခံမှုတွေကိုလည်းဖြည့်ရှင်းဖို့အတွက်ထည့်သွင်းရမယ်လို့ဖော်ပြပါရှိပါတယ်။ဒီပူတွေထုတ်ပြန်တောင်းဆိုချက်မှာအမေရိကန်ပြည်တော်စုနဲ့အတူ EU ယောပသမဂ္ဂ Australia, Canada, New Zealand, တောင်ကိုရီးယား, Switzerland, အရှေ့တီမောနဲ့ Britain နိုင်ငံတို့ပါဝင်ကြပါတယ်။မြန်မာနိုင်ငံမှာတင်းမာမှုတွေရှော့ချပြီးတော့မတရားဖမ်းဆီးထိန်းသိမ်းထားသူတွေပြန်လွှတ်ဖို့ပါတဲ့ကုလသမဂ္ဂလူညွေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2669 ကိုအကောင့်ထဲဖော်ဖို့ကိုလည်းတိုက်တွန်းထားကြပါတယ်။မြန်မာနိုင်ငံတွင်းကဘာသာရေးနဲ့လူနည်းစုဝင်တွေကလေးငယ်တွေကိုအတင်းကျပ်ပြန်ပြီးဆွဲစစ်သားစုဆောင်းတာလေကြောင်းတိုက်ခိုက်မှုတွေကြောင့်ရပ်သားတွေထိခိုက်သေးကြတာဆရှိရတဲ့လူခွေးနဲ့လူသားချင်းစာနာမှုဥပဒေတွေကိုချူပေါက်နေတဲ့ခိုင်မာတဲ့သတင်းအချက်အလက်တွေရရှိတယ်လို့လည်းဖော်ပြထားရှိပါတယ်ခင်ဗျာ။